2025ရွေးကောက်ပွဲအတွက်တပြည်လုံးအတိုင်းအတာနဲ့မဲဆန္ဒရှင်စီရင်နောက်ဆုံးထုတ်ပြန်ထားတဲ့အထက်ကမာရွေးမှုတွေကိုပြန်လည်ပြင်ဆင်နိုင်တဲ့သတ်မှတ်ရက်ကုန်ဆုံးသွားပြီဖြစ်လို့ရက်ထက်တိုးပေးထားတဲ့ရေဘေးသင့်ဒေတာတွေကလွဲလို့ပြင်ဆင်ခွင့်မရှိတော့ဘူးလို့ရွေးကောက်ပွဲကော်မရှင်ကပြောလိုက်ပါတယ်ကော်မရှင်ဘက်ကမဲစင်းအမားအဝရင်ပြင်ဆင်မှုလုပ်ငန်းစဉ်တွေမှာမှန်ကန်တိကျမှုနယ်လွန်နေပြီးတော့ပွင့်လင်းမြင်သာမှုမရှိဘူးလို့မဲစင်းစီစီရေးဆောင်ရွက်ပေးနေတဲ့အတိုက်အခံပါတီ NLD ကဝေဖန်လိုက်ပါတယ်အသေးစိတ်ကိုတော့မဆုမုံကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ပါတယ်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်2025အထွေထွေရွေးကောက်ပွဲအတွက်အခြေခံမဲဆန္ဒရှင်စည်းရင်းကိုပြန်လည်ပြင်ဆင်ထားတဲ့နောက်ဆုံးအကြိမ်မဲစည်းရင်းကိုစက်တင်ဘာလ14ရက်နေ့ကရက်ကွက်ကြေးရွာအုပ်စုရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးနေမှာကြေညာခဲ့တာဖြစ်ပါတယ်အမည်စည်းရင်းမှာမပါဝင်တဲ့သူနောက်မပါသင့်တဲ့သူတွေပါနေရင်ဒါမှမဟုတ်မဲစည်းရင်းပါနာမည်မွေးတက်ကြက်မှတ်ပုံတင်နံပါတ်နဲ့လိပ်စာမှားယွင်းမှုတွေကိုပြန်လည်ပြင်ဆင်ပေးဖို့ရက်ကိုတော့စက်တင်ဘာလ28ရက်နေ့နောက်ဆုံးထားပြီးသမတ်ပုံစံတွေကိုဖြည့်ဆွတ်အချိန်မီအမြန်ဆုံးတင်သွင်းကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနှိုးဆော်ခဲ့တာဖြစ်ပါတယ်။ပြန်လည်ပြင်ဆင်ခွင့်ရှိတဲ့နောက်ဆုံးရက်ကတော့စက်တင်ဘာလ28ရက်နေ့မနေ့ကကုန်ဆုံးသွားပြီဖြစ်ပြီးစက်တင်ဘာလ28ရက်နေ့ဒီကနေ့မှာတော့ရက်ကွက်ကြေးရွာအစင်မြို့နယ်တိုင်းစင်ကမဲဆန္ဒရှင်ပြည်သူတွေရဲ့စည်ရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစူးစီးနေပါတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မဲစည်ရင်ပြုစုရေးတာဝန်ခံဦးဝင်းကြည်ကပြောပါတယ်
။ဦးမပိတ်တာစည်ရင်မချုပ်ပါသေးပါဘူး။ဒီမှာတောင်းထားလုံးပဲရှိပါသေးတယ်မြို့နယ်အလိုက်ပါညာတွေထုတ်ပြီးမှအတိုင်းတက်မှာအတိုင်းတက်မှာဒီပြည်တော်စုကိုတက်မှာပါမတက်သေးပါဘူးရေတွေရေတွေမြို့လို့ကမရတဲ့နေရာတွေကိုသူတို့ရောက်ကြကြတဲ့တွေရဲ့တိုးပေးတာဒါပဲဘူတော်ဘာထီအောင်တိုးပေးတာကျွန်တော်မြို့နယ်အလိုက်လည်းမဟုတ်ရွာမှာပဲအားရတော့၄-၅ရက်လောက်ရောက်ကြကြတဲ့လေးရှိတယ်အေးရတောင်အချိန်ပေးထားပြီးပထမခါလဲအခွင့်အရေးပေးတာဒုတိယခါလဲခွင့်အရေးပေးထားတယ်အဲ့ဒါမှမရတဲ့မဲပေးတဲ့နေမှာလာပြီးလို့အဲ့ဒီလူတွေပြေးမဲမဲ့သမားမှုတွေထုတ်တယ်လို့ပြောကြအောင်ပါဗော
ဒါကြောင့်မို့လို့မဲဆန္ဒရှင်စည်ရင်တွေကိုနောက်တိုးထုတ်ပြန်ကြေညာထားတဲ့ရေပေးသင့်ဒေတာတွေကနေလွဲလို့တပြည်လုံးတိုင်းတာနဲ့မဲဆန္ဒရှင်စည်ရင်ပြန်လည်ပြင်ဆင်ခွင့်ကတော့ကုန်ဆုံးသွားပြီဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ပထမကြိမ်ထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စည်ရင်တွေကမှားယွင်းမှုတွေကိုပြင်ဆင်ခဲ့ပေမဲ့လို့စက်တင်ဘာလ14ရက်နေ့ကနောက်ဆုံးထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စည်ရင်တွေမှာလည်းမှားယွင်းမှုတွေရှိခဲ့တဲ့အတွက်အခုနောက်တိုးပြင်ဆင်မဲ့မဲဆန္ဒရှင်စည်ရင်လုပ်ငန်းစဉ်တွေဟာပွင့်လင်းမြင်သာမှုမရှိလို့မှန်ကန်တိကျမှုရှိပါမလားလို့အတိုက်ခံပါတီ NLD ဘက်ကဆိုရင်ပါတယ် NLD မဲဆန္ဒရှင်စည်ရင်ပြုစုရေးအဖွဲ့ခေါင်းဆောင်ဦးထွန်းထွန်းဟိန်က
ညီလူဘက်ကတော့ပထမတစ်ခါပြင်ထားပြီးပြီပေါ့ပြင်ထားပြီးလို့လျှောက်ထားပြီးပြီဆိုသဘောထဲမှာဒီလိုပေါက်နေတာပေါ့လေဒါပေမဲ့လူအငယ်တို့ပြန်ကြည့်လိုက်တဲ့အခါမှာတချို့ပြင်ထားပြီးပြီလို့ပြောလိုက်တဲ့ဥစ္စာတွေကလည်းတစ်ခါပါဖြစ်လဲဆိုရှင်အငယ်တို့မပါပဲဖြစ်နေတာတွေရှိပါတယ်အခုဒီတစ်ခါမှာအငယ်တို့ကရတာ14ရက်ပဲရ14ရက်ပဲရတယ်ပြင်မဲဆင်းနေပါကြလို့ကြည့်တဲ့အခါမှာဒီတချို့သူတို့ထုတ်ပြလာတဲ့မင်းစင်းပေါ့နော်ချွန်းကျက်လေးတွေတွေ့တဲ့အခါဒီခါပြန်ပြီးတော့ကော်မရှင်ကိုဒီခါပြန်မိရလာရှိပါတယ်ဟိုပြောရရင်တော့ဒီပြည်သူလူထုအနေနဲ့ပထမတစ်ခါစစ်တုံးကတော့ဒီအိမ်ဆောင်စုစင်းရစစ်ထားလိုက်တာပေါ့လေဒီတစ်ခါကြားတဲ့အခါကျတော့အိမ်ဆောင်စုစင်းရမင်းစင်းထုတ်ပြန်တာမဟုတ်ဘဲနဲ့ alphabetical ရထုတ်ပြန်တဲ့အတွက်ကြောင့်ဒါစစ်ရတဲ့လူရောအင်္ဂလိပ်ကဖြစ်လဲဆိုလို့ရှိရင်စစ်ခံတဲ့လူရောတော်တော်ကြီးကိုအင်္ဂလိပ်ကထိခဲတွေ့ပါတယ်အဲ့တော့အင်္ဂလိပ်ပြောချင်တာရက်ကလည်းသူလေစရတဲ့အနေထားကလည်းပို့ပြီးတော့ခက်ခဲလာတယ်လို့ကျွန်တော်တို့ပြောမှာပေါ့လေအဲ့တော့အခုကကျွန်တော်တို့မြင်နေတာကတော့ဒီမဲစင်းမှာဒီလှုပ်ဆောင်တဲ့ process ပေါ့လုပ်ငန်းစဉ်တွေပေါ့လေလုပ်ငန်းစဉ်တွေလုပ်ငန်းစဉ်တွေမှာကျွန်တော်တို့မြင်တာကတော့ပွင့်လင်းမှုမရှိဘူးပေါ့ကျွန်တော်မြင်တာပွင့်လင်းမှုမရှိဘူးပွင့်လင်းမှုမရှိဘဲနဲ့ကျွန်တော်တို့ကလှုပ်လို့ရတယ်နောက်ပြီးတော့ရှင်းလင်းရင်းလည်းမရှိဘူးရှင်းရှင်းလင်းလင်းလည်းမရှိဘူးရှင်းလင်းဖို့ကတည်းကမင်းနေပြီမဲ့လို့ဒါဒုတိယကြိမ်တတိယကြိမ်ပြောရမယ်ဒုတိယကြိမ်တောင်းမင်းနဲ့တလူပဲဖြစ်နေတာပေါ့ဗ
ျမဲဆန္ဒရှင်စည်ရင်မှားယွင်းမှုတွေရှိနေအောင်မယ်ဆိုရင်နောက်ထပ်တရားဝင်မဲပေးနိုင်ခွင့်ရှိမဲ့နီးလန်းတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ထည့်သွင်းစဉ်းစားသင့်ပါတယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့မဲစည်ရင်တွေကိုစီစစ်ဆောင်ကြည့်နေတဲ့အတိုက်ခံပါတီကအကြံပြုပါတယ်တပြည်လုံးတိုင်းတာနဲ့ပြင်ဆင်ခွင့်ကတော့စက်တင်ဘာလ28ရက်နေ့မှာပြီးဆုံးသွားခဲ့ပေမဲ့လို့တဘာဝဘေးရနေရဲ့ရေဘေးသင့်ဒေသတွေမှာတော့မဲစင်းကျင်ညာတဲ့ရက်ကိုထပ်တိုးသတ်မှတ်ပေးထားတာပါချင်းပြည်နယ်တွေကမတူပီဟာခါတွန်းဆန်မြို့တွေမှာအောက်တိုဘာလ10ရက်နေ့အထိသခိုင်းတိုင်းတွင်းကမုံရွာဆလင်းကြီးကဏီမော်လိုက်ဖောင်းပြင်မှာတော့အောက်တိုဘာလ2ရက်နေ့အထိမကွေးတိုင်းတွင်းကစေတုတ္တရာမန္တလေးတိုင်းမြင်းကြံမြို့နဲ့အေအာရီတိုင်းတွင်းကဟင်္ဒရာဇလုံမြန်အောင်မြို့တွေမှာတော့အောက်တိုဘာလ4ရက်နေ့အထိတိုးထားပြီးအေအာရီတိုင်းအင်ကပူမြို့ကိုတော့စက်တင်ဘာလ30ရက်နေ့နောက်ဆုံးထားထုတ်ပြန်သွားမှာဖြစ်ပါတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ရှင်